ကိုယ်စားလှယ်အားလုံးကကန့်ကွက်ခဲ့ပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့စည်းပုံအာဏာရ NLD ပါတီကနေတော့ကအရေးကြီးအဆိုတင်သွင်းချက်ကိုပြည်တော်စုတို့တော်မှတည်ပြလိုက်ပါတယ်အခုလိုအာဏာရပြီး3နှစ်ကျော်ကြာမှဖွဲ့စည်းပုံဥပဒေပြင်ဆင်ရေးလွှတ်တော်မှာ NLD ပါတီကအပါတီကဆက်တင်ပြီးတော့ကြိုးပမ်းရတာဘာကြောင့်လဲဆိုတဲ့အကြောင်းမိုင်းအင်ဂျင်နီယာဆက်ပြီးတော့ပြောပါလိမ့်မယ်
ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းမဲ့အရေးကြီးအဆိုကိုအင်္ဂါနေ့ကနေပြည်တော်ပြည်ထောင်စုလွှတ်တော်စည်းဝေးပွဲတွင်မဲခွဲဆုံးဖြတ်ရာမှာထောက်ခံမဲ394မဲကန့်ကွက်မဲ18မဲကြားနေမဲ3မဲရှိခဲ့တာကြောင့်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်း659ဦးတဲ့သုံးပုံတစ်ပုံရဲ့ထောက်ခံမဲရရှိခဲ့တာကြောင့်ဒီအဆိုကိုလွှတ်တော်မှာဆက်ပြီးတော့လက်ခံဆွေးနွေးသွားမှာဖြစ်ပါတယ်2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလို3နှစ်ကျော်ကြာအာဏာယူပြီးမှဖွဲ့စည်းပုံပြင်ဆင်ရေးလွတ်တော်မှာစတင်ကြိုးပမ်းလာတဲ့အပေါ်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂရန်ဂရောင်အောင်ခန့်ရဲ့သုံးသပ်ချက်ကတော့
ကျွန်တော်အနေနဲ့ပြောရရင်တော့ဘာလို့ဒီလုတ်တာတော့ကောင်းပါလဲဒါဆိုရင်တခုရှိတာကအခုချိန်မှလောက်ရပလဲဆိုတော့အနေဆုံးတော့ရှိပါတော့နောက်တစ်ချက်ကမိစုံကြီးကတည်းကလည်းဒီဘက်မှာလုတ်ဖို့ဆိုတော့ဖိအားတွေကလည်းညာနေဒါကြောင့်အစိုးရကလည်းဒီညာကိုတွေးတာဒါစဉ်းစားဖို့လိုတယ်နောက်တစ်ချက်ကတော့တုံးမြင့်ဆိုတဲ့အချိန်တော့မှအခုမှလောက်ရသလားဆိုတော့အနေဆုံးတော့ရှိပါတော့
ဆော့ဆော့ကဒီပြောထားတဲ့မြစ်စုံဆယ်စီမံကိန်းကိုပြန်စာရေးတရုတ်ဖိအားပေးမှုကိုမြမအစိုးရကခံနေရခြင်းပေါ့နော်နောက်ပြီးဒီမြမတပြည်လုံးကလည်းဒီဆယ်စီမံကိန်းကိုအပြင်းထန်ကန့်ကွက်နေချင်းဆိုတော့အခုလိုဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကို NLD ကစပြီးလုပ်တဲ့အချိန်နဲ့တိုက်ဆိုင်နေတဲ့ချက်ပေါ်မှာထပ်ပြီးရှင်းပြလို့ရမလားရှင
်။ဘလောက်ကြီးစစ်ဆေးမှုရှိလဲဆိုတော့အခုဒီနေ့ပဲဒီနေ့ဆုံးလကတာကိုဒီဟာတော့မကြီးသေးတဲ့မကြီးသေးတဲ့နေရဲ့ပဒဏ်နဲ့လုပ်သွားမယ်ဆိုတဲ့ဟာလည်းပေါ်လာတဲ့နောက်တစ်ချက်ကတော့ဒီဒီဆိုရကတာမလုပ်ဘူးနဲ့တခြားနေရာမှာဒီတော့ခုဆိုတဲ့ဟာဒီအဲ့ဒီအဆင့်ထိလုပ်လာတယ်ဆိုတော့တော့တာလည်းဆိုတော့ဒီပြည်ရဲ့ဖိအားကလည်းလူတရားမှာကြီးမမတက်ရောက်နေတယ်လို့ကျွန်တော်မြင်ပါတယ်ဘာဖြစ်လို့ဆိုတော့တရုတ်ကဒီသူ့ရဲ့ဒီ investment ကိုဒီတရုတ်တမတ်လာတဲ့အချိန်မှာလည်းကျွန်တော်ပြောသွားတာကတော့လက်ရှိဒီဆိုရကတာမလုပ်ဘူးဆိုရင်အစ်စ်ဒီညှို့နာမှုဒီကပ်ဒီမှာမလုပ်တော့ဘူးဆိုတဲ့အပိုင်းတွေရှိတယ်။ဒါကြောင့်ဘဝတီရဲ့အခြေအနေကအခုနောက်နိုင်ငံတွေရဲ့လည်းဖိအားရလည်းများတယ်။ဒါကြောင့်တရုတ်ကိုကြီးခုရတဲ့အခြေအနေမျိုးဖြစ်တယ်။အဲတရုတ်ကြီးရဲ့လုတ်ခွင့်ရှိဘူးဆိုရင်အဒီအရာစီးပွားရေးတွေကလည်းအခက်အခဲဖြစ်နေဆိုတဲ့အမျိုးဖြစ်ပုံရတယ်။ဒါကြောင့်လည်းဥစ္စာစုကြည်အဒီအရာတွေလည်းလက်လျောမဲ့ပုံစံမျိုးတွေဖြစ်မလားဆိုတဲ့အပိုင်းတွေဖြစ်တယ်။ဒါကြောင့်မို့လဲအခုဒီလိုမျိုးကတော့ဒီဟာလွဲတဲ့ပုံစံမျိုးနဲ့လုတ်တလားဆိုတဲ့ဟာကိုလည်းကျွန်တော်ကကြံရကြည့်နေပါတယ
်။တစ်ဖက်မှာတော့2015ရွေးကောက်ပွဲတုန်းကပေးခဲ့တဲ့ကတိကို NLD အနေနဲ့အကောင့်ထဲပေါ်တယ်ဆိုတာပြကျင်တဲ့သဘောတွေ့ရတယ်လို့သတင်းစာဆရာဦးစီတူအောင်မြင့်ကမြင်ပါတယ
်။ NLD ကနေပြီးတော့မှအခုလိုဟိုပြတ်တော်တွေကနေလမ်းကြောင်းတိုင်းသွားမယ်ဆိုရင်တကယ်တော့ရှေ့မှာဆိုဒီပြတ်တော်တက်တန်းက3မိနစ်လောက်ရှိသွားပြီလေ။ရှေ့တက်တန်း3မိနစ်လောက်ကလေးကတော့သွားပြတ်လာပေါ့။ဒါပေမဲ့အခုကသွားရဲဆိုတာကတော့ခင်ဗျားပြရရှင်တော့အကြောင်းမျိုးဖြစ်နိုင်တာပေါ့နော်ဒီလိုလိုလည်းမေးတယ်များတယ်ဘယ်လိုများဖြစ်လဲနောက်ဒေါက်ဆာစုကြည်ကိုယ်တိုင်လည်းရှင်းမိနေခီးရမှာဖြေခဲ့တော့အဲ့လိုမျိုးဟိုယူကပွဲတတိကိုဟိုသူလုံနေပါတယ်ဆိုတာပြဖို့ပြင်သွင်းတယ်လို့အဲ့လိုလည်းထင်တာပေါ့
ဒါ့အပြင် NLD ပါတီကလက်ရှိဖွဲ့စည်းပုံပြည်ရေးစတင်ကြိုးပမ်းတဲ့လမ်းကြောင်းဟာအရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းသူရဥရွှေမန်းလက်ထက်ကဖွဲ့စည်းပုံပြည်ရေးဆောင်ရွက်ခဲ့တဲ့နည်းလမ်းနဲ့တူညီနေတာတွေ့ရတယ်လို့ဦးစီတူအောင်မြင့်ကပြောပါတယ
်။ပြင်သွင်းပုံပြင်သွင်းပြီးပေါ့။တကယ်တော့ဒီပြင်သွင်းပုံပြင်သွင်းပြီးကဟိုတိတ်အထူးခြားတော့မဟုတ်ဘူး။ပြီးခဲ့တဲ့ကမရဦးသိန်းစီအစိုးရလက်ထက်နောက်ပြီးတော့မှလွှတ်တော်ကဒီရဥရွှေမန်းဦးဆောင်တဲ့ဒါပြည်ထောင်စုပါတီလက်ထက်မှာတော့လည်းလုတ်ခဲ့ဘူးရဲ့အဲ့ဒီပုံစံနဲ့တပုံစံနဲ့ပဲသူတို့လုတ်တာတပုံစံနဲ့ပဲလုတ်တယ်ဆိုတဲ့ခါကျတော့အတိတ်ထူးထူးတရားမဟုတ်ဘူ
းအဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်မှာအခုမှဒီကော်မတီဖွဲ့ဖို့အဆိုကိုစပြီးတင်တာဆိုတော့ NLD အနေနဲ့လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာအချိန်ဘလောက်ကြာမလဲလို့ဇာသုံးသက်လဲရှင
်အချိန်ကာလအဖြစ်ဆိုရင်လည်းဟုတ်ပါတယ်ဒါလူလိုအများကြီးကိုဆွဲဆန့်လို့ရတဲ့သဘောရှိတယ်အဲ့ဒါပေမဲ့ကျွန်မဆက်စားလုပ်မယ်ဆိုရင်လည်းအလုပ်လုပ်ရတဲ့သဘောတော့ရှိတယ်ပထမတစ်ကြိမ်ဒီပုံစံတိုင်းလုပ်တော့ကတော့ဟိုပြည်သူလူထုကြီးကအကြံဉာဏ်တောင်းခံတာတော့ဘာလို့အများကြီးလုပ်ပြီးတော့မှ အချိန်တွေတော့တော်တော်ယူခဲ့တာတွေ့ရအခုတော့အဲ့လိုလုံးမလားမလုံးဘူးလားဆိုတာတော့ဟိုဘာမှမသိနိုင်သေးဘူးပေါ့နော်ပုံစံကတော့ပုံစံပြူပါပဲအဲ့လိုပဲနားလည်ပါ
မင်းကပြည်ထောင်စုလွှတ်တော်မှာ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညိုရဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းဖို့အရေးကြီးအဆိုတင်သွင်းတာကို25ရာခိုင်နှုန်းရှိတဲ့တက်မတော်သားကိုယ်စားလှယ်အားလုံးကမတ်တရက်ပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာပါဒီပေါ်မှာဦးစီသူအောင်မြင့်ရဲ့သုံးသက်ချက်ကတော့
အဲကျွန်တော်နားလေတာကတော့ဟိုဖွဲ့စည်းပုံပြင်ရေးကိုကော်မတီဖွဲ့ရဲ့အချက်တွေပါဒီမပြောနဲ့ပေါ့နော်အဒီလိုမျိုးအဆိုတင်တဲ့အချက်ကိုတော့မှဟိုလက်မခံဘူးဆိုတဲ့အဲ့ဒီသဘောမျိုးကိုပြတာပါဥမာဒီနေ့လွတ်တော်ရဲ့သဘောအရဆိုရင်နေ့တွေပိုင်းနောက်မှာဒီအနေနဲ့ပတ်သက်လို့ကြီးညာချက်ထုတ်တယ်လွတ်တော်နိုင်ငံကနေပြီးတော့မှအထုတ်တဲ့ကြီးညာချက်ထုတ်တဲ့ခါအဲ့ဒါကြီးညာချက်ထုတ်တာပဲရှိသေးတယ်လေသူကတကယ်လဲဟိုအဆိုးနဲ့ပြင်တာမဟုတ်ဘူးအဆိုးတင်နေဆိုတာလဲဖွင့်ပြီးဖို့ပြင်ဖို့လည်းမဟုတ်ဘူးကော်မတီဖွင့်ဖို့ပဲအဲ့ဒီချိန်ကစပြီးတော့ကန့်ကွက်တာအဆိုးကြီးကန့်ကွက်တာအဲ့တော့ဒီလိုမျိုးကြိုပြီးတော့မှဒီကန့်ကွက်တာတွေပါပြီးကြည်ကြည်အားဖြင့်ဖွင့်ပြီးဖို့ပြင်ရင်းနဲ့ပတ်သက်ရင်ဟိုတမ်းလို့ဘကဟိုတိတ်ပြီးတော့ပါပြောရတော့အပြင်မှာတော့ပြောတာပေါ့နော်သူတို့လည်းသဘောထားရှိပါတယ်ဘာညာလို့ဆိုလို့ဒီမမှန်လို့ဆိုတာကောက်ွက်ရတာပါလို့ပြောပြီးမှလည်းဒါပေမဲ့တကယ်လက်တွေ့မှာဟိုလုတ်ပုံကိုင်ပုံတွေကြည့်လိုက်ရင်ဖွင့်ပြီးဖို့ပြင်ရေးကိုတိတ်ပြီးတော့မလိုလားဘူးဆိုတဲ့သဘောကိုသွားသိရောက်တာတော့သိရပါတယ
်တမ်းတော်သားကိုယ်စားလှယ်တွေအဓိကကန့်ကွက်ရတဲ့အကြောင်းရင်းကတော့ NLD လွှတ်တော်ကိုယ်စားလှယ်တွေဘက်ကဖွဲ့စည်းပုံပြင်ဆင်ရေးလုတ်ကိုင်ပုံဟာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ညီညွတ်မှုမရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့ဗိုလ်မှူးချုပ်မောင်မောင်ကလွှတ်တော်စည်းဝေးပွဲမှာပြောသွားပါတယ် NLD ဘက်ကလည်းလုံထုံးလုံနီးဥပဒေနဲ့အညီအရေးကြီးအဆိုကိုတင်သွင်းတာဖြစ်တယ်လို့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုကလွှတ်တော်စည်းဝေးမှာပြန်လည်ခြေပခဲ့ပါတယ်ရှင်